ေးစားရတဲ့သောတာရှင်များရှင်ကျမတို့မြမအမျိုးသမီးများဟာတောင်းကိုသခင်လင်းကိုဖျားဆူပြီးချစ်ခင်မြတ်နိုးလေးစားတန်ဖိုးထားတယ်လို့ပတ်ဝန်းကျင်မှာဖြစ်ပေါ်လာတဲ့မတရားမှုတွေကိုလည်းမိခင်စိတ်နဲ့ဖြေရှင်းပေးနိုင်ကြပါတယ်။ဒါပြင်ကို့အရေးချင်းအစ်စ်တွေနဲ့ခစ်စနစ်ရဲ့တိုက်ပွဲကိုပါဆင်နွှဲနိုင်ကြပါတယ်။ဒီနေ့ကျမတို့ရင်ဆိုင်နေရတဲ့ခစ်စနစ်ကြောင့်အသက်ရှင်ရပ်တည်မှုအတွက်ပြည်သူလူထုတွေမနှဲယုံတန်နေကြရပါတယ်။ကျမတို့အဖိုးအွားများတုံ့နှုံးခဲ့တာရှိပါတယ်။တုံ့နှုံးစာမတ်တပ်စာဆိုတဲ့စကားပါ။တုံ့နှုံးစာဆိုတာနာမကျန်းဖြစ်ရင်စေးကူနိုင်ဖို့အလုတ်လုံနိုင်တဲ့အချိန်တွေကစုဆောင်ထားဖို့ပြောတဲ့စကားပဲဖြစ်ပါတယ်။အခုတော့တုံ့နှုံးစာဝေးမတ်တပ်စာတောင်နေ့စာနေ့ညစာညမစားနိုင်ပဲလက်ကျော်နဲ့နင်းဖြစ်နေကြတဲ့သူတွေအများကြီးပါ။သဘာဝတရားစာတပစ္စည်းအထင်ပယ်ပေါ်ကျွင်သွားတဲ့ကျမတို့မြန်မာနိုင်ငံမှာထမင်းရည်ဝဲတောက်နေရတဲ့အဖြစ်ကလည်းရင်နာဖို့ကောင်းပါပါတယ်။ဒါဘာကြောင့်ဖြစ်ရတာလဲဆိုတဲ့မေးခွန်းရဲ့အဖြေကိုနေ့စာနေ့ညစာညအထင်အမြင်အောင်ရှာဖွေရုံးကန်စားတောက်နေရတဲ့ပြည်သူလူထုတွေကတချို့ရှာဖွေနေကြပါတယ်။သူတို့ရဲ့ဒုက္ခအခက်ခဲငတ်မမှုကသူတို့ကိုခံစားစေပြီးသိမြင်စေခဲ့ပါတယ်။သိမြင်ခြင်းကလမ်းစာကိုရှာဖွေစေပြီးလမ်းစာတွေ့တဲ့ကာလမှာခစ်စနစ်ကိုပြောင်းလဲနိုင်တယ်ဆိုတာသူတို့သိခဲ့ကြပါတယ်။အဲ့ဒီအသည့်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံအားပေးပြီးကိုယ်တိုင်ပါဝင်ပံ့ပိုးကူညီခဲ့ကြပါတယ်။ဒီအခါမှာစစ်အာဏာရှင်ကပါတီဝင်နဲ့ထောက်ခံသူတွေကိုညီမျိုးစုံနဲ့ဖိအားပေးနှောက်ယှက်ပါတော့တယ်။ကျမမှတ်မိပါသေးတယ်။ဒေါ်အောင်ဆန်းစုကြည်အာဏာပိုင်ကိုပြောခဲ့တဲ့စကားပါ။ကျမတို့အဖွဲ့ချုပ်ကိုညီမျိုးစုံနဲ့ဖက်စည်းဖို့စ조사နေမယ်အစားပြည်သူလူထုလိုအပ်တာကိုလုပ်ပေးလိုက်ပါ။ပြည်သူလူထုလိုအပ်တာကိုလုပ်ပေးလိုက်ရင်အဖွဲ့ချုပ်သူ့အလိုလိုပြတ်သွားပါလိမ့်မယ်။ပြည်သူလူထုကသူတို့လိုအပ်တာတွေကိုအဖွဲ့ချုပ်ကတဆင့်ပြောခိုင်းနေတာပါတဲ့ဒီမိန်ကုံးဟာယနေ့မြန်မာနိုင်ငံမှာအမှန်တကယ်လိုအပ်နေတဲ့အကျက်အတဲဒုက္ခတွေကိုအလွယ်တကူဖြေရှင်းနိုင်တဲ့အဖြေပါပဲဒေါ်အောင်ဆန်းစုကြည်ရဲ့စွန့်လွတ်အနစ်နာခံမှုတရားမျှတမှုငြိမ်းချမ်းမှုတန်ဖိုးတွေပြည်သူလူထုရင်ထဲမှာစိတ်ဝင်နေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသမီးအဖွဲ့ဝင်များကဒေါ်အောင်ဆန်းစုကြည်ကိုအမလို့ချစ်ခင်ရင်းနှီးစွာခေါ်ကြပါတယ်ဒီထဲမှာမယန်းကုန်းမြို့နယ်အဖွဲ့ချုပ်အမျိုးသမီးအဖွဲ့ဝင်ဒေါ်နော်နော်ဝင်းတူဦးလဲအပါအဝင်ဖြစ်ပါတယ်ဒေါ်နော်နော်ဝင်းကအိမ်နောက်ရှင်မိန်းမသားမှုအိမ်နောက်တာဝန်သားသမီးတာဝန်ကိုကျေပြွန်အောင်လုပ်ပြီးအဖွဲ့ချုပ်ရုံးကိုအရောက်သွားရန်ပုံဝင်ရဖို့နေ့စဉ်အဖွဲ့ချုပ်အထိမ်းအမှတ်ပစ္စည်းတွေအလှည့်နဲ့ရောင်းကြရပါတယ်ရောင်းတဲ့ငွေအမျက်နဲ့အခမ်းအနားကျင်းပတဲ့နေရာတွေမှာသုံးရတာပါရုံးကိုလာတဲ့မြို့နယ်တိုင်းကပါတီဝင်တွေအတွက်မနက်စာကျွေးနိုင်အောင်စီစဉ်ရပါတယ်ဝယ်တဲ့စီးရင်ရောင်းတဲ့စီးရင်တိကျအောင်လုပ်ပြီးအမျိုးသမီးအဖွဲ့ခေါင်းဆောင်တွေစီမှာအပ်ပြီးညနေရုံးပြန်ဆင်းရပါတယ်အဖွဲ့ချုပ်အဖွဲ့ဝင်တွေနေ့စဉ်ရွှေကုန်တိုင်းအဖွဲ့ချုပ်ရုံးကိုလာနိုင်ဖို့စ조사ရတာကလည်းတိုက်ပွဲတစ်ခုပါအဖွဲ့ချုပ်အဖွဲ့ဝင်တွေအများစုဟာစီးပွားရေးလူမှုရေးတွေကိုအာဏာပိုင်ကအနှောက်ယှက်မျိုးစုံပေးခံရတဲ့အတွက်အလုတ်အကန်အစင်မပြေကြပါဘူး။နွမ်းပါကြပါလေ။သို့ပေမဲ့သူတို့ယုံကြည်ချက်အတွက်စင်းရဲပင်ပန်းခံနိုင်ကြပါလေ။ရွှေကုန်းတိုင်းအဖွဲ့ချုပ်ရုံးကိုလာနိုင်ဖို့အဖွဲ့ဝင်တချို့အတော့ကိုယုံကြံရပါလေ။မင်္ဂလာတုံဘက်ကအမျိုးသမီးစုမနဲ့စောစောရက်ွက်ထဲကအိမ်တွေမှာအဝတ်လိုက်လျှော်ရပါလေ။ကြားတဲ့ငွေနဲ့လမ်းစရိတ်လုပ်ရပါလေ။ကားနှစ်ဆင့်စီးပြီးလာရတဲ့ခရီးမှာအစွားအပြန်800,000ရှိပါတယ်။ဒီခီးစရိတ်ရှာရတာကိုပင်မန်းတယ်လို့သဘောမထားပါဘူး။ရုံးရှိလက်ဖက်ရည်ဆိုင်ကနေ SP သတင်းရက်တက်ဖွဲ့ညို့နယ်တိုင်းရဲ့သတင်းပေးတွေရဲ့စောင့်ကြည့်ဓာတ်ပုံအရိုက်ခံရတာကတော့စိတ်အနှောက်ယှက်ဖြစ်စရာအတော်ကောင်းပါတယ်။ဒီလိုအခြေအနေတွေကပဲနေ့စဉ်ရုံးလာပြီးရက်ွက်ထဲကပြည်သူလူထုခံစားနေရတာတွေကိုတင်ပြကိုရဲဘော်တွေရဲ့ဒုက္ခကိုမျှဝေခံစားထောင်ဝင်စာမတွေ့နိုင်တဲ့အကျဉ်းထောင်ထဲကသူတွေအတွက်ပါဆယ်ပေးနိုင်ဖို့အမျိုးသမီးအဖွဲ့ကြော်လော်ပေးတဲ့နေရာမှာကူညီ ICRC မသွားတတ်တဲ့နေကအကျဉ်းချမိသားစုတွေကိုလိုက်ဖို့အစရှိတဲ့လူမှုအထောက်အကူလုပ်ငန်းတွေကိုထမ်းဆောင်ပေးကြပါတယ်အတူတကွဆင်းရဲဒုက္ခရောက်တဲ့ပါတီဝင်ချင်းပြည်သူလူထုချင်းတယောက်ကိုတယောက်ရိုင်းပင်းကူညီစောင့်ရှောက်ကြပါတယ်ရ ရုံးပြန်ရင်ဆိုအပြန်လန်းစရာရှိတဲ့သူကိုရှိတဲ့သူကမျှပေးကြပါလေ။ဒါကနေ့စဉ်ရက်စက်ဖြစ်နေတဲ့အဖြစ်ပါ။ဒါပေမဲ့မငြင်းညူကြပါဘူး။တတိရှိရှိနဲ့ကြံ့ညံ့ခံကြပါလေ။ရုံးစင်းရင်ဆိုဘတ်စကားဂိတ်မှာကားဆောင်နေတဲ့အဖွဲ့ချုပ်ဝင်အားလုံးရွှေဧည့်တယ်ဆိုတဲ့အဲယာကွန်ဘတ်ကိုမစည်းနိုင်ကြပါဘူး။ဒီကားကဘယ်စီစီကားပေါ်တက်တာနဲ့200 300ပေးရတာကိုကားသမားတချို့ကလည်းပင်နေဝတ်တဲ့အဖွဲ့ဝင်တွေမြင်တာနဲ့ကားမောင်းပြေးကြပါတယ်။ကားမောင်းပြေးတယ်ဆိုတာကလည်းမတင်ရင်လို့တော့မဟုတ်ပါဘူး။အာနာပိုင်ကကားသမားကိုဖိအားပေးမှဆိုးလို့ပါ။တချို့ကားသမားတွေကတော့အဖွဲ့ချုပ်အဖွဲ့ဝင်တွေကိုခွတ်တောင်းတစ်စိတ်တတ်ထားတာမြင်တာနဲ့လေးလေးစားစားကူညီကြပါတယ်။ဂျိုင်းပေးပါတယ်။တခါတရံကားကတော့မယူပါဘူး။အတန်တိတ်လက်မထောင်ပြပြီးအားပေးကြပါတယ်။အဖွဲ့ချုပ်အဖွဲ့ဝင်တွေနဲ့ဒီစာရင်ကိုဖိအားပေးချင်းချောက်ခံရမှာစစ်အာဏာရှင်မျက်မှန်ရှမှာစိုးတဲ့အမြင်ကျင်းမြောင်းတဲ့ဆွေမျိုးမိတ်ဆွေများကြောက်လန့်နေတဲ့အချိန်မှာကားဆရာတွေရဲ့အပြုတ်အမူကအမှောင်ထဲမှာမွန်းကျက်နေတဲ့အဖွဲ့ချုပ်အဖွဲ့ဝင်တွေအတွက်တော့အလင်းရောင်ဖြစ်